မြန်မာနိုင်ငံမှာဒီတက်မတော်ကာကွယ်ဦးစီးချုပ်ဦးဆောင်တဲ့အဖွဲ့ကအာဏာသိမ်းယူအုပ်ချုပ်ခဲ့တဲ့လွန်ခဲ့တဲ့ရက်ပေါင်း40ကျော်အတွင်းမှာဆရာနာရှင်ဆန့်ကျင်ဆန္ဒပြသူ130ကျော်ပြစ်ခတ်တပ်ဖြတ်ခံရပြီးတော့2100ကျော်ဖမ်းဆီးခံရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရဲ့အတင်း AAPP ဒီကပြောပါတယ်။ပျောက်ဆုံးအဆက်အသွယ်ခုချိန်ထိမရသေးတဲ့သူတွေလည်းရှိနေပါတယ်။နေ့စဉ်ဒီတေဆုံးဖမ်းဆီးခံရသူတွေတိုးလာနေတာဟာစိုးရိမ်စရာဖြစ်တယ်လို့ AAPP ရဲ့အဖွဲ့အတွင်းမှကိုတိတ်နိုင်က COA ကိုပြောပါတယ်။မဆူမွန်ကကိုတိတ်နိုင်ကိုဆက်သွယ်နှေးထားပါတယ်ရှင်
။2156ဦးဟာဖမ်းဆီးထိကြိတ်ခံရတယ်။အဲဒီမှာ319ဦးကပြန်လွတ်လာနေပြီလို့အနေဆုံး839ဦးဖမ်းဆီးထိကြိတ်ခံရတယ်လို့ပြောလို့ရပါတယ်။ဒီမနေ့ကဆိုလို့ရှိရင်တရားတော်လိုက်ထပ်ပြီးတော့အဖမ်းခံရတယ်ဆိုတော့ဒီလိုလာဆိုလို့ရှိရင်ကျွန်တော်တို့ဖမ်းဆီးခံရတဲ့စီးရင်းလေးဖတ်ရတာလို့ရှိပါတယ်။ဟိုအနေဆုံးကျွန်တော်တို့2000လောက်ရတော့ဖမ်းဆီးပေးပေးခံရပြီးတော့အနည်းဆုံး130ကျော်ကဆက်လာပေးပြီးတော့ဆရာကလည်းဒီနေ့ထိစောင့်ဆောင်သွားတဲ့လူကြီးကတော့130ကျော်လောက်ရှိပါတယ်
။ဟုတ်ကဲ့ရှင်။အဲ့တော့အခုဒီနေ့ထိဆိုလို့ရှိရင်တည်ဆုံသွားတဲ့သူတွေပေါ့နော်။လက်နက်နဲ့ထိမှန်တာတွေရှိတယ်။နောက်ဖမ်းဆီးခံရတဲ့တည်ဆုံသွားတဲ့လူတွေရှိတယ်။တချို့ဆိုလို့ရှိရင်လည်းအခုချိန်ကြီးပျောက်ဆုံးနေတဲ့အနေအထားတွေရှိတယ်။ဒီပေါ်မှာရော ABB အနေနဲ့ဘယ်လိုများဆက်သွယ်လို့ရနိုင်ပါလဲရှင်
။ဒီနေ့ကဆိုလို့ရှိရင်ကျွန်တော်တို့ဒီအနည်းဆုံးကျွန်တော်တို့ဆယ်ဦးလောက်စာဆုံးနေတာကိုကျွန်တော်တို့ဟိုဒီခုချိန်ကြီးကနေရတာပါလေ။ဆိုတော့နင်းကမှာအမျိုးသမီးတယောက်အပါအဝင်၄ယောက်ကြားတယ်။ဒါရရတာ50ကျော်လောက်ရှိပါတယ်။မန္တလေးမှာ2ဦးကြားတယ်။3ဦးတာယာရတယ်။အကိုးမှာဇိုးပြီကောင်းမှာ2ဦးကြားတယ်။3ဦးတာယာရတယ်။ဆိုတော့အောက်လမ်းမှာအရသာ2ဦးကြားဆုံးပြီးတော့6ဦးတာယာရတယ်။အောက်ခန်းမှာ2ဦးကြားဆုံးပြီးတော့3ဦးတာယာရတယ်။ဆိုတော့ဒီလိုက်တာကအင်းစီတို့ဒီဘက်မှာပြောက်ကြာတို့ဘက်မှာဒီအကျန်းတဲ့ပြုံကွင်းနေတဲ့သစ္စာမျိုးတွေရှိပါတယ်။ဒီစီးရင်းလေကတော့နေတိုင်းလို့လို့ထပ်ကိုးနေတာလည်းရှိပါတယ်ကျွန်တော်တို့ကတော့တတ်နိုင်ပညာတော့ဖြတ်တဲ့ပြီးတော့ကျွန်တော်တို့စုံရလာလေဟိုစီးရင်းယူလာလေကျွန်တော်တို့လုပ်နေပါတယ်ဆိုတော့ကြံရတာလည်းရှိနိုင်ပါတယ်ဆိုတော့အများစုကတော့ဒီမြေမြကဌာနပြည်င်းနဲ့စေဟုစုကနေပြီးတော့အချက်ဖက်ချုပ်ခွဲတဲ့အနေထားနဲ့ဒီနားမပုံမှာပဲစောက်ဆုံးသွားတဲ့လူတွေကအများစုပါဆိုတော့တချို့ကတော့ဒါရရတယ်ဖေယုံမှာတာဆုံးတဲ့လူတွေရှိတယ်။တချို့ကကြားတဲ့ခါကျတော့ဒီတက်ကနေပြီးတော့ဒီတာယာရတဲ့လူတွေကောက်သွားပြီးတော့ဒီနေ့ခေတ်ပြောင်းဆုံးနေတဲ့လူတွေတော့တော်တော်များများရှိပါလေ။
အခုဆိုလို့ရှိရင်ဒီမြို့နယ်တချို့ပေါ့နော်ဒီတရုတ်ချုပ်ရေးမှာရှလောထုတ်ထားတဲ့အနေအထားရှိတော့အဲ့ဒီရဲအောက်မှာပေါ့နော်ဒီလက်ရှိပြည်သူတွေရဲ့ဒီဖမ်းဆီးချုပ်နှောင်ခံရမှုတည်ဆုံးမှုအနေအထားတွေကရောဘယ်လောက်ထိစိုးရိမ်ကြအနေအထားရှိနေပါလဲရှင်။
ဟုတ်ကဲ့ဒီမဆော်လို့ထုတ်တယ်ဆိုတဲ့အနေထားကတော့ဒါကတကြီးတကြီးဒီမှာအဆိုးဆုံးအနေထားလို့ပြောလို့ရပါတယ်ဒါပေမဲ့လည်းဒီနေ့ဒီလက်တာမှာဆိုလို့ရှိရင်လည်းဒီကျွန်တော်တို့ထောင်နဲ့ပေါင်းနဲ့ချီတဲ့လူအုပ်စုကြီးကဟိုထွက်လာတာပါပဲဆိုတော့ဒါကဘာလို့ပြလဲဆိုတဲ့အခါကျတော့ဒီလိုအချိန်ငယ်မျိုးမှာသူတို့ရဲ့ဒီလွတ်လပ်ခွင့်ဆိုတဲ့ကိစ္စဒီမကြီးကြီးရေးဆိုတဲ့ကိစ္စလူ့ခွင့်ရေးဆိုတဲ့ကိစ္စကိုဒီကလေးခေလူငယ်လေးကသူတို့ကတော့အဆုံးပြေပြီးတိုက်ပွဲဝင်သွားမယ်အနေထားမျိုးရှိပါတယ်ဆိုတော့တန်းနဲ့ဒီမျိုးဆက်လေးကလည်းဒီကိုကြရခန်းဆောင်ကန္တာကနေပြီးတော့ပါဝင်နေတာကိုတွေ့ရပါတယ
်
ဒါပြင်သူတို့စုတဲ့မှာကလည်းသူတို့တွေအနေနဲ့ဒီစစ်အာဏာသိမ်းမှုအထမြောက်အောင်အတွက်သူတို့အနေနဲ့ဒီအစွမ်းကိုကြိုးစားမယ်သဘောတော့ရှိပါတယ်ဆိုနေတာကတော့မြန်မာနိုင်ငံမှာဒီလာမဲ့ဒီကာလဒူကာလလေးတွင်မှာတော့တော်တော်လေးကိုစေဝဝအနေထားမျိုးနဲ့ရင်ဆိုင်ရမယ်အနေထားမျိုးလူရဲ့ရှိပါကြ
ဟုတ်ကဲ့ရှင်အဲ့တော့အဲ့ဒီလိုမျိုးအနေထားရှိတဲ့အချိန်မှာဒီဖမ်းဆီးခံရတာထိန်းသိမ်းခံရတာတရားစွဲခံရတာနောက်ပျောက်ဆုံးသွားတာကြာဆုံးသွားတဲ့ဒီပြည်သူတွေနဲ့ပတ်သက်ပြီးတော့ဥပဒေရေးရအရာပေါ့နော်အကူအညီတွေလိုအပ်လာတဲ့ခါကြလို့ရှင်လဲဆက်သွယ်ဖို့ဆိုပြီးပြောထားတာတွေရှိရဲ့ဆိုတော့ ABB နေနဲ့ဘာတွေများအကူအညီပေးနိုင်မလဲနောက်ဥပဒေရေးရကျွမ်းကျင်ပညာရှင်တွေဘက်ကရောဘာတွေများဝိုင်းပြီးတော့အကူအညီပေးနေတာတွေရှိပါလဲရှင
်ဟုတ်ကဲ့ဒီဥပဒေရေးကျွမ်းကျင်နေဒီဒီပညာရှင်တွေရှိကြလို့ပဲကျွန်တော်စိတ်နေတွေရှိကြပါတယ်ဆိုတော့သူတို့တွေကတော့အနိုင်တဲ့ဘက်ကနေပြီးတော့အစွမ်းကိုတော့ဒီကုညီဆောင်ရွက် တင်းနေတာကိုတွေ့ရပါတယ်ကျွန်တော် EDD အနေနဲ့လည်းဒီဥပဒေရအကြံပြုနေတဲ့ကိစ္စမျိုးကြီးရှိပါတယ်နောက်တစ်ခါကျွန်တော်တို့အချင်းတော်တွေကိုရောက်သွားတဲ့အခါမျိုးမှာသူ့မှာခံဝေးတာဘယ်လိုတွေ့ရမယ်ဆိုတဲ့ကိစ္စမျိုးတရားယူဆိုင်တဲ့အခါမှာလိမ္မာတဲ့ဥပဒေရရအကူအညီမျိုးကိုရှင်းနေအကူအညီမျိုးကိုတော့ကျွန်တော်တို့ဒီ EDD မှာလည်းကျွန်တော်တို့နိုင်ရင်ထုတ်တဲ့ကျွန်တော်ထုတ်ပြန်ကြလိမ့်မှာလည်းနောက်ဆုံးမှာကျွန်တော်ပေါ်ပြတာရှိပါတယ်ဖွင့်တာလည်းဟိုဒီဥပဒေရရတဲ့အထောက်အကူပြုနေတဲ့ဒီအဖွဲ့အစည်းတွေကျွန်တော်တက်နေကြလို့ဖြည့်သိမ်းသွားမဲ့အစီအစဉ်မျိုးတွေကျွန်တော်တို့ဟိုလက်ထားပါတယ်ဗျဟုတ်ကဲ့လုံးလုံးကျင်မှာတော့ကျွန်တော်တို့ဒီ ADD ကဘောပြည်သူ့ပါတီမှာဘောပြည်သူ့ပါတီကဒီဥပဒေရရကြောင့်ဒီရွှေနေရောနေတိုင်းလို့ဆိုလို့ဒီအစ်စိတ်တောင်းအစ်စိတ်ရဲ့ထောင်းရှိမှာရှိနေပါတယ်ဆိုတော့ဟိုဥစိတ်ခေါ်ကိုလာပြီးတော့အာသာတမီးတွေပေါင်းသမားတွေလာတွေ့ကြတဲ့ဒီလူသားကိုလည်းတရင်ကတရင်ကသားပြေတာကတော့ဥစိတ်ခေါ်ရှိပါလေဥပဒေအကြံပေးအဖွဲ့လေး AD ကဝင်ဥပဒေအကြံပေးအဖွဲ့လေးရှိနေပါတယ်အချိန်ကြီးဆက်ပြီးတော့ဒီတောင်းနိုင်ပါတယ်ရှိပါလေးကိုပြောပြပါမယ်က
နိုင်ငံရေးအကြံများကိုဒီစားရှောက်ရေးအတင် AADB အဖွဲ့အတွင်းကိုတိတ်နိုင်ကိုမတ်ဆူမွန်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါရဲ့ရှင်